ယမန်နိုင်ငံအလယ်ပိုင်းမှာရှီယာမွတ်စလင်ဟူသီသဘုံအဖွဲ့တွေစုဝေးနေတဲ့ဒီအသေးခံဘုံခွဲသမားတဦးကဝင်ရောက်တိုက်ခိုက်လို့လူ30တောင်ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တမန်တော်မိုဟာမက်ရဲ့မွေးနေ့အထိအမှတ်အစ်မျိုးကယဉ်ကျေးမှုဌာနမှာအခမ်းအနားကျင်းပနေတော့ဒီကနေ့ပုတ်ထုံးနေ့မှာပဲတိုက်ခိုက်ခံရတာပါ။ထိုင်ရာရတဲ့သူတွေထဲမှာတော့ဒေသအုပ်ချုပ်ရေးမှုလည်းပါပါတယ်။ အဲ့ဒီနေရာမှာပဲဒုတိယဗုံးတလုံးထပ်မံပောက်ကွဲခဲ့တဲ့အကြောင်းဒေသခံတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အခုတိုက်ခတ်မှုနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။ဟူသီသဘုံအဖွဲ့တွေဟာပြီးခဲ့တဲ့စက်တင်ဘာလကယေမန်နိုင်ငံမြို့တော်ဆာနာကိုသူတို့ထိန်းချုပ်လာခဲ့တဲ့အချိန်ကစလို့အာရေဗျကျွန်းဆွယ်မှာအခြေစိုက်တဲ့အယ်ကိုင်ဒါတိုက်ခတ်ရေးသမားတွေနဲ့တခ